တရုတ်နိုင်ငံကစီးရဲအင်အားကြီးထွားလာနေတာကြောင့်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဂျပန်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဟာဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့အနီးမှာတိုက်လေရင်တွေနဲ့ပူးတွဲစီးရဲလေ့ကျင့်ခဲ့ကြပါတယ်။ဆယ်ရက်တာကြာမြင့်မဲ့ဒီပူးတွဲလေကြောင်းစီးရဲလေ့ကျင့်မှုမှာတော့ဂျပန်ဘက်ကတိုက်လေရင်က8ဆင်း၊အိန္ဒိယဘက်ကတိုက်လေရင်4ဆင်းအပြင်တည်ယူပို့ဆောင်ရေးလေရင်2ဆင်းနဲ့လေရင်ပြန်တန်းနေတော့မှစီဖြစ်နိုင်တဲ့စီဖြစ်လေရင်တစ်ဆင်းတို့ပါဝင်တယ်လို့ဂျပန်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။တိုကျိုမြို့ရဲ့အရှေ့မြောက်ဘက် Ibaraki Crater တဲမှာရှိတဲ့ Harakuri လေတပ်အခြေစိုက်စခန်းမှာပြုလုပ်တဲ့ဒီလေကြောင်းစီရေးလေ့ကျင့်မှုမှာတော့အိန္ဒိယလေတပ်ကတပ်ဖွဲ့ဝင်150ပါဝင်လေ့ကျင့်ပါတယ်။အခုလိုမျိုးနှစ်နိုင်ငံပူးတွဲလေကြောင်းစီရေးလေ့ကျင့်မှုအတွက်နှစ်ဖက်ကာကွယ်ရေးနဲ့နိုင်ငံသားရေးဝင်ကြီးတွေပြီးခဲ့တဲ့2019ခုနှစ်တုန်းကသဘောတူထားခဲ့ကြတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါဖြစ်ခဲ့တာကြောင့်နှောင့်နှေးကျန်ကျခဲ့တာဖြစ်ပါတယ်။ဂျပန်နဲ့အိန္ဒိယတို့ဟာအမေရိကန်၊ဩစတြေးလျတို့နဲ့အတူကွက်လို့ခေါ်တဲ့လေးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးတော့ဒီနိုင်ငံတွေဟာတရုတ်ဟာစီးရဲနဲ့စီးပွားရေးအရဩဇာကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်နေကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ရှင်။